ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်လာနေတာကြောင့်ဒေသခံတွေအစာရေစာပြတ်လတ်မှုနဲ့ဥယျာဉ်စွန့်ခွာထွက်ပြေးရမှုတွေပုံပြီးကြက်ကြက်ပြက်ပြက်ဖြစ်ပေါ်လာမှာကိုစိုးရိမ်မိတယ်လို့မြန်မာနိုင်ငံရဲ့လုံခြုံရေးဆောင်ရွက်နေတဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ပေါင်း20ကဇွန်လ30ရက်နေ့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ Save the Children, Mercy Corps, World Vision, Oxford International နဲ့နိုင်ငံတကာကယ်ဆယ်ရေးကော်မတီ IRC တို့ပါဝင်တဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့20ကသူတို့အနေနဲ့ရခိုင်ပြည်နယ်တဝန်းလုံခြုံရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေဖြစ်တာကြောင့်ရခိုင်မြောက်ပိုင်းမှာရခိုင်လက်နက်ကိုင်တပ် A နဲ့မြန်မာစစ်တပ်အကြားပြစ်ဒဏ်လာတဲ့တိုက်ပွဲတွေကိုထိခိုက်ခံစားနေရသူတွေအတွက်စိုးရိမ်ပူပန်မိတယ်လို့ပြောပါတယ်။တိုက်ပွဲပြင်းထန်လာတဲ့နယ်မြေဖြစ်တဲ့ကြောက်တန်းကြီးရွာအုပ်စုမှာလူပေါင်း1000ကျော်နေထိုင်ပြီးလူများအုပ်ရေးစွန့်ခွာထွက်ပြေးနေကြရတယ်ဆိုတော့နယ်မြေကသတင်းတွေအရသိရပြီးကြီးရွာတွေကိုမိရှုဖြစ်စီမှုအရသားတွေလည်းတကယ်မကွဲကြပဲဖြစ်ခဲ့မှုနဲ့အရသားတွေအပေါ်ဥပဒေမဲ့တရားစီရင်မှုသတင်းတွေထွက်ပေါ်နေတဲ့ပုံမှာလည်းစိုးရိမ်ပြီးတယ်လို့ပြောပါတယ်အကြောင်းစစ်ပလက်နဲ့ကန်တပ်ဖွဲ့ရဲ့အနေနဲ့ရတားတွေကိုအကာအကွယ်ပေးဖို့နဲ့ပြည်ပကဒေါက်တာမြင့်တမလာစီဖို့ထိထိသိသိလှုပ်ဆောင်ကြဖို့တိုက်တွန်းထားပါတယ်။ဒါအပြင်လူသားချင်းစာနာမှုအဖွဲ့အစည်း30ကမြမအစုရချမှတ်ထားတဲ့စီဗီစီကန်တွေကိုလိုက်လာပြီးဘက်လိုက်တဲ့မူနဲ့အကူအညီပေးရေးလုပ်ငန်းတွေလှုပ်ဆောင်နေတာဖြစ်လို့အဲ့ဒီနေပြည်တော်အကူအညီပေးနိုင်ဖို့ဝင်ရောက်ခွင့်အပြည့်အဝပေးဖို့ကိုလည်းကြေညာချက်ထဲပူးတွဲတောင်းဆိုထားပါတယ်ခင်ဗျ။